ို့ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစင်ရမမ COVID-19 ကရောဂါကူးစက်မှုတားဆီးထိန်းချုပ်နိုင်လို့အသွားအလာတွေကန့်သတ်၊ကျောင်းတွေရုံးတွေပိတ်ထားချိန်မှာ Digital နည်းပညာဟာလူတွေရဲ့ဘဝအတွက်ဘလောက်မရှိမဖြစ်လိုအပ်တယ်ဆိုတာပိုပြီးတော့သိသာလာပါတယ်။အထူးသဖြင့်ရုံးတွေပိတ်ထားလို့အိမ်ကနေအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေတယောက်နဲ့တယောက် online ပေါ်မှာချိတ်ဆက်ပြီးလုပ်ငန်းတွေပုံမှန်နှီးပါဖြစ်အောင်လည်ပတ်နေကြပါတယ်။ကျမတို့ VOE မြန်မာပိုင်းရဲ့ထုတ်လွှင့်မှုတွေကတက်တူတစ်ခုပါ။အလောင်းတွေပဲအသွားအလာကန့်သတ်ချက်တွေကြောင့်လူချင်းမတွေ့နိုင်ကြတဲ့ရှေးမျိုးမိတ်ဆွေတွေဆိုလဲ online ပေါ်မှာ video chat တင်လုပ်နိုင်ကြတာမို့ဝေးနေနေတဲ့အဆက်အသွယ်မပြတ်ကြပါဘူး။ဤပညာကုမ္ပဏီတွေကလည်းအဲ့လိုအဆင်ပြေပြေ online ပေါ်မှာဆက်သွယ်နိုင်ကြဖို့ application တွေကိုဖန်တီးထားကြပါတယ်။အပြော်ရောင်းဆက်သွယ်နိုင်ကြဖို့ Facebook ရဲ့ Messenger Rooms ကနေလုပ်ငန်းသုံး Microsoft ရဲ့ Teams ဆိုတဲ့ app မျိုးအထိအမျိုးစုံရှိပါတယ်။အဲ့ဒီထဲကမှ COVID-19 ကာလမှာလူသုံးအများဆုံးဖြစ်လာတဲ့ video chatting app တစ်ခုကတော့ Zoom ဆိုတဲ့ app ဖြစ်ပါတယ်။ Pro license ယူထားသူတွေဆိုရင်လူ900ကနေ1000အထိ online ပေါ်မှာ Zoom app ကိုတုံးပြီးတော့စုဝေးပြောနိုင်ပါတယ်။တရားစီတရားတွေတရားနဲ့တရားမြင်နေရပြီးပြောနိုင်ဆွေးနွေးနိုင်တာမို့စီးပွားရေးလုပ်ငန်းတွေတက္ကသိုလ်တွေတော်တော်များများက online အစီအဝေးလုပ်တာတို့စာသင်တာတို့အတွက် Zoom ကိုတုံးကြပါတယ်။အခုလို online ပေါ်မှာတွေ့ဆုံနိုင်တဲ့ဤပညာဟာတယောက်နဲ့တယောက်လူချင်းမတွေ့နိုင်တဲ့အခြေအနေမျိုးမှာအင်မတန်အသုံးဝင်တယ်လို့ဗြိတိန်နိုင်ငံလန်ဒန်မြို့က LSE တက္ကသိုလ်မှာ Social Policy ဘာသာရပ်ကိုပွဲလွန်တက်နေတဲ့မတ်အေးတီဗီကျော်ကပြောပြပါရယ်။သူဆိုရင်တနင်္လာစီမှာရှိနေတဲ့အကြမ်းဖော်တွေနဲ့ Zoom ပေါ်မှာဆုံပြီးစာချက်နေပါရယ်
။အငယ်ချင်းတွေတော်တော်များကအဲကိုယ့်နိုင်ငံကိုပြန်သွားကြပြီဆိုတော့ပေါ့နော်။တယောက်ထဲစာချက်ရတာကနည်းနည်း depressed ဖြစ်ကြတယ်လေ။ပြီးတော့အပြင်းလည်းမဆက်ကြဘူးဆိုတော့အခုနောက်ပိုင်းက study retreat လေးတွေလုပ်ကြတယ်ဆိုတော့ဒီ study retreat ကတော့ပြောမယ်ဆိုလို့ရှိရင်ဒီ LSE ရဲ့ LSE life ဆိုတဲ့အကြောင်းအရာလုပ်ပြရပါတော့။သူကပထမဦးဆုံးကအဲ့လိုမျိုးဒီ study retreat ဆိုပြီးတော့၃နိုင် section လေးတွေလုပ်ပြရ။၃နိုင် section လေးတွေလုပ်ပြီးရင်လည်းအဲ့ Zoom ကနေတစ်ဆင့်လုပ်တယ်ဆိုတော့အဲ့မှာမတူတဲ့ဌာနတွေအကုန်လုံးကနေတွေ့ကြရပါတော့။တွေ့ရင်တွေ့ရင်လည်းအဲ့၃နိုင် section လုပ်တာကတော်တော်လေး effective ဖြစ်တယ်။အဲ့ခါကျတော့သူတို့ကလည်း recommend ပြရပါတော့။တငယ်ချင်းတွေစုပြီးတော့အဲ့လိုလုပ်လို့လည်းရတယ်ဆိုတော့အခုနောက်ပိုင်းကကျွန်တော်တို့ကကိုယ်နဲ့အရင်ရင်းနှီးတဲ့တငယ်ချင်းတွေဆောင်ပြီးတော့ပေါ့နော် subject တစ်ခုလည်းဟိုဆွေးနွေးကြတာမျိုးမဟုတ်ပဲနဲ့ဒီကိုကနေပြီးတော့၃နိုင်ကြီးဟိုတနိုင်ကြီးတနိုင်ကြီးတနိုင်ကြီးဒီလောက်ကြတယ်ဆို different subject ပေါ့နော်အဲ subject area တွေကမတူဒါပေမဲ့ကိုလုတ်ချင်တာကိုကိုလုတ်နေကြတယ်ဒါပေမဲ့တစ်ခါလဲအတူတူလုတ်နေကြတယ်ပေါ့အဲ့ချိန်မှာ zone ကနေပြီးတော့တယောက်ကနေပြီးတော့ organizer အနေနဲ့အဲနားချင်းလေးတွေပြီးတော့မဲ့အချိန်လေးတွေအဲ့လိုမျိုး timing လေးတွေလုတ်ပေးကြတယ်ပေါ့နော်တစ်လှည့်စီ volunteer ပေါ့ဒီနေ့ဆိုလို့ရှိရင်ကျွန်မကနေပြီးတော့ host အနေနဲ့ဒီ၃နိုင်ကြီး facilitate လုတ်ပေးတာပေါ့နော်ဆိုတော့ကျမတို့တကယ်ကြီးတဲ့မှာဆိုလို့ရှိရင်ရုရှားအားလို့အဲ့ပြီးတော့ထိုင်ဝမ်လို့အိန္ဒိယလို့အဲ့လိုမျိုးဟိုနိုင်ငံအသီးသီးမှရောက်နေတဲ့သူတွေအကုန်လုံးကနေပြီးတော့ပါတယ်ဆိုတော့အုံလေး၅ရောက်ပေါ့ဆိုတော့မနက်ဖြန်တော့တမျိုး section ကိုထပ်လုပ်မယ်ဆိုပြီးတော့ပြောထားကြသေးတယ်တော်တော်လေးလည်း effective ဖြစ်ပါတယ်ကျောင်းသားတွေအတွက်လေ
ပုံမှန်စာကြက်နေတာမျိုးထက်ကိုအခုလိုမျိုး online ပေါ်ကနေပြီးတော့စာကြက်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့နော်ပို့ပြီးတော့စာရရောရတယ်လို့ထင်လား
အဓိကကတယောက်တည်းစာလုံးနေကြရတယ်ဆိုလို့ရှိရင်ဒီတခါတလေကြတော့လည်းမျိုးကိုယ့်ဘာနဲ့ကိုအဲ့လိုမျိုးဒီ discipline ထားတဲ့ပုံစံမျိုးကကြတော့အုပ်စုနဲ့ subject တာထက်ဆိုလို့ရှိရင်မတူဘူးပေါ့နော်အုပ်စုလိုက်ကြတော့အဲ့လိုမျိုးကိုယ့်တယောက်တည်းအတွက် responsibility ကတော့မဟုတ်ဘဲနဲ့တခြားလူတွေအတွက်လည်း responsibility ယူပေးရတယ်ဆိုတော့ကိုက၃နိုင်ဆိုလို့ရှိရင်အဲ့၃နိုင်လုံးအဲ့ computer ရှေ့မှာထိုင်ပြီးတော့ပဲသူတို့နားရမယ့်အချိန်ကြလို့ရှိရင်နားအဲ့အဲ့လိုမျိုးလုပ်တယ်ဆိုတော့ဒီလိုပြောမယ်concentration level ကလည်းပုံများတယ်ပြီးတော့ကျောင်းရင်တယောက်ဒီသူလက်စာလုပ်နေတယ်ကိုလက်စာလုပ်နေတာကိုမြင်တဲ့အခါကျတော့လေဟို psychologically အရလည်းဒီတနည်းနည်းနဲ့အထောက်အကူဖြစ်တယ်လို့ထင်တယ်ဘယ်လိုပြောမလဲ balance ဖြစ်တာပေါ့နော်တယောက်ဆက်စာလုပ်တဲ့အခါကြီးပဲရှိတယ်ဒါပေမဲ့အဲ့လိုမျိုးဒီ retreat section လေးတွေတငယ်ချင်းတွေနဲ့လုပ်ပြီးတော့ဟိုဘယ်လိုပြောမလဲတယောက်နဲ့တယောက် emotionally နဲ့ supportive ဖြစ်တယ်လို့မျိုးဖြစ်တာပေါ့
ခုကျတော့ကျောင်းကြီးကလည်းပိတ်ထားတော့ဥမာကိုတည်ကျင်တဲ့အကြောင်းအရာပေါ့နော်ဟိုကိုရဲ့ဒီဟိုပါမောက္ခရင်းနဲ့ဆရာရင်းနဲ့ဆွေးနွေးကျင်တဲ့အကြောင်းအရာတွေရှိရဆိုရင်ရောဘယ်လိုမျိုးသူတို့နဲ့ဆက်တွေ့ပြီးတော့အမေးလဲမေးခွန်းတွေဘာတွေရှိရဆိုရင်ရောမေးလို့ရလားချက
်အဲ့ဒါတော့ရတယ်မှာကျမတို့ LSC ဆိုလို့ရှိရင်ဒီ starting term ပေါ့နော်နှစ်ပတ်အလိုမှာပြီးကနေအလိုမှာ online ဖြစ်သွားတာဆိုတော့အဲ့ဒီကလေးကနေပြီးတော့ဒီဆရာရင်းနဲ့အဲ့ဒီ Zoom နဲ့ပဲအဲ့ဒီလောက်ကြတာများတယ်ပေါ့နော်ဆိုတော့ဆိုတော့တော်တော်လေးအဆင်ပြေပါတယ်ပထမတစ်ပတ်လောက်ကတော့နည်းနည်းအောင် adjust လုပ်ရတာပေါ့ဒီ technical ဘိုင်းဆိုင်ရာအရာသိပြီးတော့မကျွမ်းကျင်တဲ့ဟာကြီးရှိရောလीဒါပေမဲ့နောက်ပိုင်းကျတော့လည်းအဆင်ပြေသွားပါတယ်အခု ခုဆိုလို့ရှိရင်လည်းဒီ revision တို့ဘာလို့ section တွေဒီ summer term ရောက်နေပြီဆိုတော့ကျွန်တော်တို့ကစာပွဲရာသီဖြစ်နေပေါ့နော်အဲ့ဒါကြောင့် revision section တွေကိုအဲ့ zone ကနေလုတ်ပေးတယ်ဆိုတော့ဟိုအနည်းနည်း new normal လောက်ဖြစ်နေကြပြီပေါ့နော်ဆိုတော့ဆရာဆင်မကြီးနဲ့လည်းဒီကြောင့်မပြတ်ရဘူးဆိုပေမဲ့ physically တော့မတွေ့ရတာလည်းရှိတယ်ဟိုအနီးလေးမှရှိနေတာပေါ့ဟိုဒီတစ်ခုခုဆိုလို့ရှိရင်လည်းအာ book လုပ်လိုက်လို့ရှိရင်ဟိုတွေ့ကျင်တဲ့အချိန်မှာတွေ့လို့ရတယ်ပေါ့နော်သူတို့အားတဲ့အချိန်ကလည်းပတ်ဖို့တော့လိုတာပေါ့ဒါပေမဲ့များသောအားဖြင့်ကတော့ zoom နဲ့အခုကဆက်သွယ်ကြတာများတယ်ဆိုတော့ zoom သုံးဖြစ်တယ်ဒါတချို့ဆရာမတွေလည်း Skype တို့ပါလို့လုပ်ဖြစ်ပါတယ်ဒါပေမဲ့ဒီ zoom မှာကျတော့အများကြီး join လို့ရတယ်ဆိုတော့အဲ့ဒါကတော့ပိုပြီးသုံးဖြစ်တယ်ပေါ့နော်
ညီမဆောပြောလို့တို့ပေါ့နော်ဟိုဆရာတွေနဲ့အဲ့လိုမျိုး online ပေါ်ကနေ Zoom နဲ့တွေ့ဖို့အတွက်အစာပိုင်းမှာလုပ်တဲ့အခါမှာအခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီညီပညာပိုင်းဆိုင်ရာအခက်အခဲလေးတွေရှိရဆိုတော့ဘယ်လိုမျိုးလဲဆိုတာလည်းနည်းနည်းဟိုရှင်းပြပါလားချက
်ဒီဘယ်လိုပုံစံလုပ်တော့လဲဆိုတာကိုနည်းနည်းအထာမကြတဲ့ဟာပေါ့ဥပမာဆိုလို့ရှိရင်ဒီမေးမယ်ဆိုလို့ရှိရင်ဘယ်လိုမေးမလဲပေါ့နော်ဆိုတော့ဆက်ဆက်ချင်းမှာကျတော့အဓိကတော့အဲ့အထာမကြတာပေါ့အမအဲ့လိုပေါ့လူရ frustrate ဖြစ်တာပေါ့ကြောင်းမတက်ရတဲ့အပြင်ပေါ့နော်ဟို zoom နဲ့ပဲစတင်နေရတယ်ဆိုတော့ကျောင်းသားတွေရဲ့နောက်တစ်ခု frustration ကပတ်စံပေးပြီးတော့ပေါ့နော်ငါတို့ကျောင်းသားဘုရားဆုံးရှုံးရတယ် library access မရှိဘူးအဲ့လိုမျိုးတွေကတော့လူတွေကတော့ frustrate ဖြစ်ကြတယ်ပေါ့စောပိုင်းကာလမှာတော့နှစ်ပတ်လောက်ပေါ့နော်လူတိုင်းကတော့အကုန်လုံးက adjust လုပ်ခဲ့ရတယ်ပေါ့နော်အခုနောက်ပိုင်းကျတော့လည်းအဲနည်းနည်းအပားကျလာပြီးတော့စာမေးပွဲရာသီဖြစ်သွားပြီးဆိုတော့စာမေးပွဲကိုပဲပြုံပြီးတော့အာရုံရောက်သွားကြတော့တခြားဟာတွေအချိန်မပေးနိုင်ဘူးပေါ့နော်အဲ့လိုဖြစ်နေ
အမေရိကန်အစိုးရဆိုရင်ပေါ့နော်တို့ဒီအစိုးရရုံးဝန်ထမ်းတွေကိုဒီ Zoom နဲ့အစည်းအဝေးတွေဘာတွေမလုပ်ပါနဲ့ဆိုပြီးတော့မှညွှန်ကြားရအထူးရှိတယ်ဘာလို့ဆိုတော့ဟိုလုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဆိုတော့အဲ့ဒါအပေါ်မှာရောညီမစိုးရင်လား
ဒီလုံခြုံရေးနဲ့ပတ်သက်တာကတော့ဒီ Zoom မှာမဟုတ်ပါဘူးအရင်ကြီးကြည့်တဲ့ဟာကြီးဆွေးနွေးမယ်ဆိုလို့ရှိရင်တော့အစိုးရကဒီ privacy တို့ဘာလို့တော့ဒီထည့်သွင်းစဉ်းစားရမယ့်အချက်တွေမှာအစိုးရရဲ့ဒီ protocol တွေမှာပါအောင်လဲဟာကြီးဆိုတော့ထင်တာပဲဘာလို့ကြတော့ဟိုလုံဝဆင်းကမှရှိနေတဲ့သူတွေမဟုတ်တော့လေးမှာအဲ့ဒါကကြတော့စိတ်ပြီးတော့ခေါင်းလည်းမထည့်ဖြစ်ဘူးပေါ့နော်ဟိုကျောင်းသားတွေတဲမှာတော့မှအဲ့ conflict study ဆိုအဲ့လိုမျိုး department တွေဆိုလို့ရှိရင်တော့နည်းနည်းဒီဟာကိုသူတို့ seriously စဉ်းစားမယ်ထင်တယ်ဒါပေမဲ့တခြားဒီရိုးရိုးကျမတို့လိုမျိုးအဲ့ဒီ research တို့ပါတော့အဲ့လိုမျိုး stream တွေကကြတော့ဟိုတကယ် technical level တင်တာဆိုတော့ sensitive issue တွေအပါမလည်းမပေါ့ဘူးကိုကတော့ရိုးရိုးပဲတွေးတဲ့ကျောင်းသားမို့လို့တော့မသိဘူးအဲ့လောက်ထိလည်းအရင်အရေးကြီးတယ်ကိစ္စရတယ်လေသွေးနည်းနေရလဲမဟုတ်ဘူးဆိုတော့လေတိတ်ပြီးတော့အဲ့ဒီအပေါ်မှာတော့အခက်ခဲရှိရတော့မထင်အောင်
ဗြိတိန်နိုင်ငံလန်ဒန်မြို့က LSE တက္ကသိုလ်မှာ social policy ဘာသာရပ်ကိုဘွဲ့လွန်တက်နေတဲ့ MA director ဖြစ်ပါရဲ့ရှင်သူတို့လိုဘွဲ့လွန်တက်နေကြသူတွေတက္ကသိုလ်ကျောင်းတွေပိတ်ထားပြီးမြင်းပညာရှိသူကြောင့် online ပေါ်မှာစုံပြီးတော့ဆက်ပြီးပညာသင်နိုင်ကြသလို COVID-19 ရောဂါကြောင့်ကျောင်းပိတ်ထားတဲ့ဘူလာရန်အနေနဲ့အထက်တန်းကျောင်းတော်များများကလည်းကျောင်းသူကျောင်းသားတွေကို online ကနေစာတင်ပေးနေကြပါလို့ရှင်ကျွန်မစဉ္ညံပါပါ